ပြင်သစ်နိုင်ငံကနာမည်ကျော်ဘာယူစစ်သည်ရန်တောက်စုဘာယူကဗာတိုနော်မန်ဒီအဝတ်အတွက်ဒီနှစ်2021မှာပထမဆုကို New York Times သတင်းစာကမြန်မာဓာတ်ပုံသတင်းတောက်ကိုချီးမြှင့်လိုက်ပါတယ်။မြန်မာနိုင်ငံမှာရှိနေတဲ့ဓာတ်ပုံဆရာအတွက်အန္တရာယ်ရှိနေတာကြောင့်အမည်ကိုတော့ဖော်ပြမထားပါဘူး။ပြင်သစ်နိုင်ငံမြောက်ပိုင်းဘာယူမြို့မှာစနေနေ့ကကျင်းပတဲ့ဆုပေးပွဲမှာနယူတော်လန်ရေးလို့တင်စားခေါ်ဝေါ်ကြတဲ့မြန်မာနိုင်ငံကဆက်အနာသိမ့်မှုကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေကိုမှတ်တမ်းတင်ရိုက်ကူးခဲ့တဲ့မြန်မာဓာတ်ပုံဆရာကိုပထမဆုချီးမြှင့်တာဖြစ်ကြောင်းဆုရွေးချယ်ရေးအဖွဲ့ဥက္ကဋ္ဌမနူချာဒက်ခါတီက AFP သတင်းကိုပြောပါတယ်။မြန်မာနိုင်ငံတွင်းကတက်တဆဓာတ်ပုံသတင်းတောက်တွေရဲ့အကျိုးစားရုန်းကန်မှုတွေကိုထင်ဟပ်ပေါ်လွင်အောင်ပြသကြံတာကြောင့်အခုလိုဆုပေးဖို့အတွက်ရွေးချယ်ရေးအဖွဲ့ကနေဆုံးဖြတ်ခဲ့တာလို့လည်းသူကိုယ်တိုင်အသက်အမြင်အချင်းချောက်ခံရတဲ့အတွက်အီရန်ကနေပြပကိုထွက်ပြေးခဲ့ရတဲ့အီရန်ຫນွေဘွားပြင်းထန်နိုင်ငံသားဒါဂတိကပြောပါတယ်ဆုရတဲ့မြန်မာဓာတ်ပုံသတင်းတောက်ရိုက်ကူးထားတဲ့ပုံတွေနဲ့တခြားမြန်မာဓာတ်ပုံဆရာအများပြားလက်ရာတွေကိုလည်းဘေးဥပြပွဲမှာပြသထားတာပါစစ်သတင်းတွေကိုတက်ဆွန်ဆန်ပြရယူတင်ပြခဲ့သူတွေအတွက်ပြင်းထန်နိုင်ငံက1944မှာပထမဆုံးလက်လည်ရတဲ့မျိုးကလေးဖြစ်တဲ့ဘာယူက1964ကစပြီးဆုတွေပေးခဲ့တာပါပြင်းထန်တဲ့ဗြိတိန်သတင်းသမား40ပါဝင်တဲ့ဆုရွေးချယ်ရေးအဖွဲ့ကရွေးချယ်လိုက်သူတွေကိုဆုငွေဖြစ်တဲ့တူးကိုယူရိုငွေ3000ကနေ9000အထိပေးရမှာဖြစ်ပါတယ်